ထိုင်းပြည်လုပ်ပိုင်ခွင့်အာဏာကိုကန့်သတ်လျှော့ချဖို့လာပေါင်းများစွာဆန္ဒပြတောင်းဆိုနေသူတွေကိုသူ့အနေနဲ့မြစ်တာမပြတ်ချစ်ခင်ပါကြောင်းထိုင်းပြည်ဝဇီယာလောင်ကွန်းကပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုလိုက်ပါတယ်။ပြည်သူတွေအားလုံးကိုတပြေးညီချစ်ပါတယ်လို့ထိုင်းပြည်ဝဇီယာလောင်ကွန်းကထိုင်းရုပ်သံ Channel 4နဲ့မင်းမြန်းစင်မှာဖြေကြားခဲ့တာပါ။ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလိုက်လျောဖို့ဆန္ဒရှိပါသလားဆိုတဲ့မေးခွန်းကိုတော့ထိုင်းပြည်ကထိုင်းနိုင်ငံဟာနှစ်ဖက်ညှိနှိုင်းဆောင်ရွက်တတ်တဲ့နိုင်ငံမျိုးဖြစ်တယ်လို့သာဖြေကြားပါတယ်။ထိုင်းဆန္ဒပြပွဲတွေကိုကျောင်းသားအများစုကဥဆောင်နေပြီးအဓိကအားဖြင့်ဝန်ကြီးချုပ်ပရာယွတ်နှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။တစ်ချိန်တည်းမှာပဲထိုင်းပြည်စနစ်ကိုအပြောင်းလဲလုပ်ဖို့တောင်းဆိုလာကြပါတယ်။ထိုင်းပြည်ကိုဝေဖန်စော်ကားရင်နှိရှိထောင်နှံတတ်မှတ်ထားတဲ့ထိုင်းနိုင်ငံမှာဘရင်စနစ်ပြောင်းလဲပေးဖို့ဆိုတဲ့အခုလိုလှုပ်ရှားမှုမျိုးမကြုံစဘူးထွက်ပေါ်လာတာပါ။လူငယ်များစုဥဆောင်တဲ့ Thai Future Forward Party ကိုဖျက်သိမ်းလိုက်တဲ့ဖေဖော်ဝါရီလကစလို့ထိုင်းနိုင်ငံမှာဆန္ဒပြပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။